ယူကရိန်း သမ္မတ ဥလန်နာဇာလန်စကာက ရုရှား ချူချော်စစ်ကြောင့် ပေကျင်း ထိခိုက်သူတွေရဲ့ ပုံတွေကို အမေရိကန် ကွန်ဂရက်စ် လွှတ်တော်မှာ ပြသလိုက်ပြီး ရုရှားရဲ့ မီဆိုင်း တုံး တိုက်ခိုက်မှုကို ခုခံ ကာကွယ်နိုင်အောင် လေကြောင်းရန် ကာကွယ်ရေးစနစ်တွေ ပုံမှု ပေးရဖို့လဲ စိတ်ခံစားချက် အပြည့်နဲ့ တောင်းခံလိုက်ပါတယ်
ရဲစရာစပရှူရီချေကိုယဗနီကိုလနခတိလာလနဲ့ဘေဘိုကျွန်မတောင်းခံနေတာပါကျွန်မတောင်းခံနေတဲ့လက်နဲ့ဟာတခြားတိုင်းပြည်တစ်ခုကိုစစ်ခင်းဖို့မဟုတ်ပါဘူးကိုတိုင်းကြီးကိုကာကွယ်ဖို့ကိုအိမ်ကိုရာကိုကာကွယ်ဖို့အတွက်အသုံးပြုဖို့ဖြစ်ပါတယ်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာပထမဦးဆုံးအကြိမ်ပြပခေါင်းဆောင်တဦးရဲ့ဇနီးအဖြစ်နဲ့ဗိုလ်ဒူးနေကမိန်ငွန်းပြောကြားရမှာသမ္မတ
ုင်းတုံးပြစ်ခတ်မှုကြောင့်ပေဆုံးခဲ့ရတဲ့လစ်ဇတ်ဆိုသူကလေးငယ်အဆောက်အုံအပြတ်ပုံကြားမှာ9နှစ်အရွယ်အီဗာအမည်ရှိမိန်းကလေးနဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီတွေရဲ့လူမျိုးသုံးတပ်ဖြတ်မှုကနေလွတ်မြောက်လာပြီးကိယက်မျိုးတော်မှာအသက်ခံခဲ့ရသူတဦးရဲ့ပုံတွေကိုလည်းအမေရိကန်လွှတ်တော်အမတ်တွေကိုပြသခဲ့ပါတယ်နိုင်ငံခေါင်းဆောင်တွေရဲ့ဇနီးတွေဟာပုံမှန်အားဖြင့်ငြိမ်းချမ်းတဲ့ကိစ္စတွေကိုဆောင်ရွက်လေရှိပေမဲ့ရုရှားရဲ့တပတ်သက်ကျူးကျော်စစ်ကြောင်းဒီလိုလုပ်ဖို့မဖြစ်နိုင်တဲ့အခြေအနေကြုံတွေ့ရတာပါလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတတိယနေ့အဖြစ်လွတ်တော်မှာမိန့်ခွန်းမပြောခင်အင်္ဂါနေ့မှာတုန်းကယူကရိန်းသမ္မတကတော်ဇယ်လန်စကားဟာအမေရိကန်သမ္မတကတော်ဂျေးဘိုင်တင်နဲ့အိမ်ယူတော်မှာတွေ့ဆုံခဲ့ပြီးတနင်္လာနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။